စကိုင်းတိုင်းဒေသကြီးတမူးမြို့အနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့စကိုင်းတိုင်းကမြို့နယ်တချို့မှာလည်းတယ်လီဖုန်းဆက်သွယ်မှုလိုင်းတွေခေတ္တပြတ်တောက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မှုပြောပြပေးပါရှင်။
ဒီကနေ့မေလ26ရက်မနက်6:00ကနေစပြီးစကိုင်းတိုင်းဒေသကြီးတမူးမြို့နယ်သုံးပိုင်ဝေးတဲ့နေရာမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နှစ်ဖက်အပြန်အလှန်အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တယ်လို့တမူးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။
ကျွန်တော်မနေ့6:00ကနေစပြတာမနေ့6:00ပေါ့နော်ကျွန်တော်ဒီမြို့ပြင်ပဲပေါ့တမူးမြို့မြို့ပြင်ပဲသုံးပိုင်းလောက်ဝန်းကျင်ပေါ့နော်စိုက်ပွဲတော့ဒီညတော့တော်တော်ပြင်ရတဲ့ကြာလဲကြာတယ်ပေါ့နော်မနေ့6:00ကနေတော့မှ16ချစ်ကိုကျွန်တော်တိုက်ပွဲဖြစ်ကြတယ်ကျွန်တော်ဘက်ကစစ်ကြောင်းထိုးတာကျွန်တော်ဒီအတိရတလောက်ငါကြတော့ပေါ့နော်ကျွန်တော်ကနေပြုံးမှာမြတ်ကလေးကကင်းပုံဝတ်ကြတာပေါ့အဲက ုံးခန္ဓာလုံး၈လုံးလောက်တော့ပြစ်ထဲတာကျွန်တော်တက်ကိုလေအခုတော့ကျွန်တော်ဒီခဏတော့ငိန်ထားတယ်ဒီလောက်နဲ့တော့ရက်တတ်မယ်လို့ကျွန်တော်မထင်ဘူးပေါ့နော
်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒါကတမူးမျိုးဘက်ကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေဖြစ်ပါတယ်စကိုင်းတိုင်းထဲမှာစစ်ကောင်စီကဒီလိုနယ်မြေရှင်းလင်းလုပ်နေတဲ့မြို့နယ်တချို့မှာလည်းမေလ24ရက်နေ့မနက်ပိုင်းကနေစလို့နေ့လယ်ပိုင်းအထိမိုဘိုင်းဖုန်းခေါ်ဆိုဆက်သွယ်မှုလိုင်းတွေပြတ်တောက်သွားပါတယ်ဒီလိုဖုန်းလိုင်းတွေပြတ်တောက်နေတာနဲ့ပတ်သက်လို့စကိုင်းဒေသခံတအူပြောပြတာက
ဖုန်းလိုင်းကမနေ့တုန်းကတော့ဖြတ်တယ်နေ့လယ်ကျကျတော့ဖုန်းလိုင်းတွေပြန်ရသွားတယ်ဟိုကျွန်တော်တို့ဖုန်းလိုင်းဖြတ်တာမစားဟုတ်တယ်ကဘလူးကျွန်းလာမနေ့ကဟို 6:55 မိနစ်ကနေလိုင်းပြတ်နေဟုတ်တယ်ဖုန်းလိုင်းတွေပြန်ပြတ်ပြီးတော့ကျွန်တော်တို့နေ့လယ်စနားကြီးမှာဖုန်းလိုင်းပြန်ရတယ်မနေ့က 9:00 လောက်ဖြတ်ပြီးတော့နေ့လယ်စနားကြီးမှာပြန်ရ
နောက်ခင်ဦးမျိုးနယ်နဲ့ရေဦးမျိုးနယ်တွေကကြေးရွာတွေမှာလည်းတယ်လီဖုန်းလိုင်းတွေပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ရေဦးမျိုးနယ်တွေကဒေသခံ2ဦးထက်မနည်းကိုမေလ23ရက်နေ့ညနေပိုင်းမှာ VOA ကနေဖုန်းခေါ်ဆိုဆက်သွယ်ပြုလုပ်ချိန်မှာလည်းတယ်လီဖုန်းတွေကဆက်သွယ်မရဖြစ်ခဲ့ပါတယ်။နောက်မင်းကြီးမျိုးရဲ့အောက်ပိုင်းကြေးရွာတွေမှာဆိုရင်လည်းဒီကနေ့မနက်ပိုင်းကတည်းကနေစလို့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတယ်လို့မင်းကြီးဒေသခံတအူးကပြောပါတယ
်။အခုဆိုမျိုးအောင်အရာဟွာရစံထောက်တူစံချက်တူလောင်းကျစ်တွေကိုဖုံးလိုက်ပြတယ်ရပြမင်းကြီးရဲ့အောက်ကအကုန်လုံးလိုပဲရပြဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီရက်ဒီပါတီကိုကျတော့ဖုံးချလို့ကိုမရဘူးဗ
ျစကိုင်းတိုင်းမြို့ကြီးလေးမြို့ဖြစ်တဲ့စကိုင်းရွှေဘုံမုံရွာကလေးတို့ကနေလွဲလို့ကြံမြို့နယ်တွေကကြေးရွာတွေကိုမတ်လ3ရက်နေ့ည7နာရီကနေစလို့မိုဘိုင်းအင်တာနက်တွေဖြတ်တောက်ထားပြီးတချို့ကြေးရွာတွေမှာတော့မြန်နှုံးနှိမ့်တူးချီဝန်ဆောင်မှုကိုသာပေးထားပါဗျမိုဘိုင်းအင်တာနက်တွေဖြတ်တောက်တာနောက်ပြီးတော့ဖုန်းလိုင်းတွေပြတ်တောက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး